ပြီးခဲ့တဲ့ထိုင်းရွေးကောက်ပွဲမှာမဲအများစုအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင်ပီတာလင်ဂျွန်ရမ်ရက်ကိုဝန်ကြီးချုပ်သိပြီးဖြစ်တဲ့ရွေးကောက်တင်မြောက်ဖို့လွတ်တော်မှာဒီကနေ့မဲခွဲခဲ့ကြပြီမဲ့ထောက်ခံမဲ့အလုံလောက်မရခဲ့ကြပါဘူးတိုးတက်တဲ့ပြုပြင်ပြောင်းလဲရေးအမြင်ရှိသူဖြစ်သတ်မှတ်ခံထားပြီးတော့ထိုင်းပြည်သူတွေရဲ့ထောက်ခံမှုအများဆုံးရထားတဲ့ပီတာဝန်ကြီးချုပ်သစ်ဖြစ်မလာဘူးဆိုရင်ကန့်ကွက်ဆန္ဒပြပွဲတွေလှုပ်သွားမယ်လို့တက်ကြွလှုံရှားသူတွေကတော့ပြောဆိုထားကြပါတယ်လေခဲ့တယ်လည်းဖြစ်နေတဲ့ထိုင်းနိုင်ငံရဲ့အခြေအနေရှေ့ဆက်ပါတွေဖြစ်လာနိုင်တယ်လဲဆိုတာကိုနိုင်ငံရေးလှိလာသုံးသပ်သူဦးအောင်သူငိမ့်နဲ့မခင်ပြည်တွေကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
ဦးအောင်သူငိမ့်ရေ VOA ကိုအခုလိုအချိန်ပေးတာသိစုများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဗျာ
ဟုတ်ကဲ့ရှင်အခုဟိုဒီနေ့ပဲပေါ့နော်လောလောလတ်လတ်ကိုပဲအခုဒီထိုင်းလွှတ်တော်မှာတော့ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကအများစုနဲ့အနိုင်ရထားတဲ့ Move Forward Party ရဲ့ခေါင်းဆောင်ပေါ့နော် Peter Lim ကျွန်တော်လွတ်ကိုဒီဝန်ကြီးချုပ်ရွေးဖို့မရွေးဖို့မဲခွဲဆုံးဖြတ်တာကတော့အခုပြီးသွားတဲ့အခါမှာလုံလောက်တယ်လည်းမရဘူးပေါ့လေဆိုတော့ဒီအခြေအနေကဒါ Peter အတွက်เออนอกแท้ตะสินปอนเนาะดาสวยดาวุงจิจุตูผิดลาไหนจริงไม่ชื่อหรอกล่ะนอกตะสินที่ท้ายวุงจิจุยื้อเฉ่มูอ่ะบาเนี่ยผิดลาไหนมั้ยเนี่ยရှင
်โอเคดาอะกูนี่ท้ามาတော့โหใส่ไม่ก้าวเสียပဲปอนเนาะสออธุทะพินเนาะดีออกหลွတ်တော်มาสรุปว่าอุมากูซะเล900อเนกกาสรุปเยกูซะเลสุสุปองอ่ะ300เนี่ย73เมရှိတယ်ဗျเออ300เนี่ย73เมมาหลွတ်တော်ဥက္ကဋ္ဌ၄ပဲတုတ်လိုက်တဲ့ခါကျတော့300နမဲကြံတာပေါ့ဗျာနော်အဲ့တော့အဲ့300နမဲနဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့900ထဲမှာသူတို့က majority ဖြစ်နေပါပြီဒါပေမဲ့လည်းသူ့ရဲ့ထိုင်းရွေးကောက်ပွဲစနစ်ကဒီအောက်လွတ်တော်900နဲ့အထက်လွတ်တော် Snake ပေါ့နော်အဲ့တော့250ပေါင်းပြီးတော့မှရွေးရမယ်ဆိုတော့အဲ့ဒီမှာပြဿနာရှိသွားတာပေါ့ဗျာနော်အဲ့တော့ Snake ဘက်ကအများစုကတော့အရင်စစ်အစိုးရကဟိုခန့်ထားတဲ့ကိုယ်စားလှယ်လေးပါသူတို့ကရွေးချယ်တယ်မြောက်ထားတာမဟုတ်ဘူးခန့်ထားတာအဲ့တော့ဘာလို့ဖြစ်လဲဆိုတဲ့ခါကျတော့ဒီနေ့မဲပေးတဲ့ပုံကိုကျွန်တော်ကြည့်တော့စီနိတ်သေးကနေပြီးတော့ပီတာတို့ကိုထောက်ခံမဲပေးတာက73မဲပဲတွေ့ပါတယ်အဲ့တော့လူ30ကျော်လောက်က34မဲလို့ထင်တယ်အဲ့ဒါကန့်ကွက်တယ်เนาะအများစုကတော့ကြားနေကြပါတယ်ဆိုတော့အထူးသဖြင့်တော့ဒီရွေးကောက်ပွဲမတိုင်ခင်ပေါ့ဗျာဒီတိုင်းမှာဘရင်စနစ်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေရှိတယ်ဒါကပြောမယ်ဆိုလို့ရှိရင်ကတ်ပြီးတော့သူဖြုတ်တယ်လို့ဖြစ်တာပေါ့နော်တချို့တွေလည်းစိုးရိမ်မှုတွေရှိနိုင်တယ်အဲ့ဒါအပြင်ကြံတဲ့ရွေးကောက်ပွဲကော်မရှင်ကလည်းသူနဲ့ပတ်သက်လို့ခိုင်လုံမခိုင်လုံဆိုတဲ့ပြဿနာတွေလောက်လာတော့ဒါတွေကသက်ရောက်မှုရှိသွားတယ်လို့ယူဆပါတယ
်ဟုတ်ကဲ့တကယ်လို့ဆိုရင်တော့ဒါဒီမိုကရေစီစနစ်တစ်ခုဒီမိုကရေစီနိုင်ငံတစ်ခုမှဆိုလို့ရှိရင်တော့မဲအများစုအနိုင်ရတဲ့ပါတီတစ်ခုမျိုးပေါင်းဖွဲ့ပြီးတော့ဒီလိုမျိုးအခြေအနေမျိုးမှာဆိုရင်တကယ်တမ်းဆိုအစိုးရတည့်ရတောင်ဖြစ်တဲ့အနေအထားဖြစ်ရမှာပေါ့လေဒါပေမဲ့အခုကျတော့ဒီပိတာအတိနဲ့အများစုထောက်ခံမဲ့ရပါလေရတဲ့ဒီတိုင်းဆိုလို့ရှိရင်တော့ဝန်ကြီးချုပ်ဖြစ်မလာနိုင်တော့တဲ့အခြေအနေဖြစ်သွားတယ်လို့ပြောရမှာပေါ့
ဟုတ်ကဲ့ဗျကျွန်တော်မြင်တော့ထိုင်းနိုင်ငံကြီးမှာအထူးသဖြင့်တော့အခုတက်သစ္စာရင်အားစုတွေပေါ့နော်ပြည်သူတွေကလည်းအပြောင်းလဲလိုချင်တယ်မဲပေးလိုက်ကြတယ်နောက်တစ်ခုကသူတို့ကလူငယ်တိုးတက်တဲ့အမြင်ကိုကိုစားပြုတယ်ပေါ့နော်တစ်ဖက်ကတော့လည်းဟိုဘာခေါ်မလဲအစိုးရောက်တယ်လို့မြင်ရတဲ့လူလည်းရှိနိုင်တယ်။เนาะဒါပေမဲ့တစ်ဖက်ကကျတော့ O establishment လို့ခေါ်မှာပေါ့ဗျာ။နန်းတော်တို့စစ်တပ်တို့သူတို့ရဲ့အကျိုးစီးပွားအဟောင်းတွေဘျူရိုကရက်တွေသူတို့ကကျတော့သိပ်ပြီးတော့ပြုင်ပြောင်းလဲရေးမလုပ်ချင်ဘူးဗျာ။ဒါအဲ့နှစ်ခုတွေ့တဲ့ပွဲမျိုးလို့ယူဆနိုင်တယ်ပေါ့နော်
။ဟုတ်ကဲ့အခုဆိုလို့ရှိရင်ဒီပြီးခဲ့တဲ့ရက်ပိုင်းတည်းကတည်းကလည်းလူငယ်တက်ကြွလှုပ်ရှားသူတွေဆိုပြောထားကြတာရှိတယ်။ဒါလူလူရဲ့ဆန္ဒအတိုင်းဖြစ်မလာဘူးဆိုလို့ရှိရင်သူတို့ဆန္ဒပြပွဲတွေအကြီးအကျယ်လုပ်သွားမယ်ဆိုတာမျိုးတွေပေါ့နော်ဆိုတော့အခုဒီကနေ့ရလက်အရဆိုလို့ရှိရင်ရောအခြေအနေကတဲမာလာနိုင်ကြလားဘယ်လိုများသုံးသပ်နိုင်မလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ယူဆတာတော့လမ်းပေါ်ဆန္ဒပြပွဲတွေဆက်ဖြစ်လာနိုင်တဲ့အနေအထားရှိတယ်နောက်တစ်ခုကကြတော့နောက်ထပ်ရွေးကောက်ပွဲအတွက်နောက်ထပ်မဲပေးမယ်နောက်သတ်ပေါ့နော်အဲ့ဒါကလာမယ့် February 18ရက်နဲ့19လာမယ့်ကျွန်တော်တို့ July 18ရက်နဲ့19ရက်နေ့မှာလို့ဖို့ရှိပါသေးတယ်အဲ့တော့တခုရှိတာတော့ဒီဖီတာအနေနဲ့တော့နောက်ထပ်ကိုယ်စားလှယ်လောင်းအဖြစ်ပေါ့နော်ဝန်ကြီးချုပ်လောင်းအဖြစ်တင်သွင်းလို့မရတော့ဘူးမရတော့တဲ့အခါကျတော့ကြံတဲ့သူတယောက်တင်သွင်းရတာမျိုးဖြစ်လာမယ်ဆိုတော့အဲ့ဒီအနေထားမှာတော့ပြောရခက်ပါတယ်သူလည်းဖြစ်နိုင်တယ်မဖြစ်နိုင်ဘူးပေါ့နော်ဆိုတော့ဒီလိုအနေထားတွေရှိတယ်ရှိတဲ့အခါကျတော့တခုဖြစ်နိုင်တာကလမ်းပေါ်ဆန္ဒပြပွဲတွေကပိုပြင်းထန်လာမယ်နောက်တစ်ခါကျတော့ဒီအိမ်ဆောင်အစိုးရသက်တမ်းကိုထပ်ပြီးတော့တိုးလိုက်တဲ့ဟာမျိုးလည်းဖြစ်သွားနိုင်တယ်နော်အိမ်ဆောင်ဆွေးရမှာတော့အခုလက်ရှိဝန်ကြီးချုပ်ပရာယုတ်ကတော့သူကနိုင်ငံရေးကနားပြီလို့ပြောတယ်ဆိုတော့ဒါပေမဲ့ပရာဝစ်ကကြံသေးတယ်အခုလက်ရှိဒူးဝန်ကြီးချုပ်နဲ့ let's see the BBRB gowns on more. Ero Zua Sebido U Bakomle Jabia Zua set and do resolution le get an idea or Chivo Shibare.
Jesus
me I tomorrow. Okay, Jesus.